မြန်မာနိုင်ငံမှာလူသားစုပေါ်ချီလွန်တဲ့ရာဇဝမှုနဲ့စစ်ရာဇဝမှုတွေပုံများလာကြောင်း WIWM မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းရေးအဖွဲ့အကြီးအကဲကပြောလိုက်တဲ့အပေါ်လူ့အခွင့်အရေးလှုပ်ရှားသူတွေနဲ့မြန်မာအရေးအကဲခတ်သူတွေကကြိုဆိုလိုက်ကြပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှဒီနှစ်တင်ပြတဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာမှာမနစ်ကထဲနိုင်ငံတကာရာဇဝမှုတွေနှစ်ဆကျော်ပါဝင်ခဲ့ကြောင်း WIWM အကြီးအကဲနီကိုလတ်ကွန်ဂျန်ကတနင်္လာနေ့မှာပြောဆိုခဲ့တာပါ။WIWM အစီရင်ခံစာအပေါ်မြန်မာအရေးသုံးသပ်သူရဲ့အမြင်တွေကိုတော့ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ဒီအစီရင်ခံစာထူးခြားမှုကို NUG အမျိုးသားညီညွတ်ရေးဆိုရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းက
သူ့အတွက်ကတော့ထူးခြားမှုရှိမယ်ကျွန်တော်တို့လိုညီညီနဲ့အမြင်နဲ့တွေ့နေရတဲ့အကြောင်းအရာကတော့ကျွန်တော်သိတော့မထူးခြားဘူးနေ့တိုင်းကျွန်တော်တို့ပုံမှန်တော့စိုးဝါးတဲ့ဖြစ်တည်ဖြစ်တယ်ဒါပေမဲ့သူ့ရဲ့မိခွန်းနဲ့မှာထည့်ပြီးတော့ပြောကြားခြင်းကအခုချိန်အထိဒီလောက်စိုးဝါးနေတဲ့လူခွင့်ရေးချိုးဖောက်မှုတွေမကပဲရာဇဝမှုကျူးလွန်နေတဲ့စစ်ကောင်စီကိုဟိုအရေးယူဖို့နှောက်နှေးနေတဲ့နိုင်ငံတကာကိုတော့သူလှုပ်နှုတ်လိုက်သလိုဖြစ်သွားမှာပါအရင်တော့2019ကဖြစ်ပျက်ခဲ့တဲ့ရိုဟင်ဂျာတွေပေါ်မှာကျူးလွန်နေတဲ့ရာဇဝမှုအကြောင်းတွေအခုချိန်ထိကျွန်တော်တို့ဒီတရားမျှတမှုပေါ်ဆောင်မှုမရသေးတဲ့ကိစ္စတွေသလိုဒါကိုအဓိကထားပြီးပြောပါတယ်ဒါပေမဲ့ဒီလိုမျိုးရရှိထားတဲ့အချက်ပေါင်းဒီတမ်းသုံးတန်းနဲ့နောက်တစ်ခါပြင်ဆင်ထားတယ်ဆိုတဲ့ဥပဒေပိုင်းဆိုင်ရာcase bound เนาะသူတို့ကတော့68ခုလောက်ရရှိတာပြောတယ
်ဒီထူကြမှုပေါ်မူဝါဒသုံးသက်အကြံပြုဖွဲ့တံပဒီပအင်စတီကျူရဲ့ညွှန်ကြားမှုဒေါက်တာခင်စော်ဝင်းကလည်း
သူ့ရဲ့ statement ကတော့တူတူလေးဆိုပေမဲ့အချက်လက်တွေအပြည့်ပါတယ်ဟိုရှည်ရှည်ဝေးလျှောက်ပြောမလဲဘူးလေတကယ် point တွေရောက်ပြီးပါတယ်ဆိုတော့ဘာထူကြမှုကိုကျွန်တော်ကတွေ့လဲဆိုတော့သူတို့ဟိုရှောက်လေရှားလေးဟိုမရောလေပြင်တိုးလာတယ်လေအရင်ကတော့2019မတန်ခင်ရောရိုဟင်ဂျာတွေပေါ်မှာရက်စက်တာတွေကအများကြီးရှိရဲအဲ့ဒါတွေလည်းအချက်လေးတွေအများကြီးစုဆောင်းထားတာပဲဒါပေမဲ့ဟိုကိစ္စကနှိမ့်ကွင်းနေတယ်အခုကမနှိမ့်ကအာဏာသိမ်းပြီးတဲ့အခါကျတော့ဒီရခိုင်နဲ့ရိုဟင်ဂျာတွေမကတော့ဟိုဒီပြည်လုံးဒီဘက်မှာအမျိုးတွေဖြစ်လာတယ်လေကျွမ့်မိန်ပြတာလဲ one paragraph ပါတယ်တော်လေးကိုရုပ်ပြဆင်းမဲ့နိုင်ပါတယ်ဒီလူတွေကို due process လည်းမရှိဘူး transparency လည်းမရှိဘူးဘလို့စစ်လို့ဘလို့အမိန့်ချလိုက်မှလည်းမသိဘူးကျွန်တော်ဖတ်ကြည့်ခါကြတော့ကျွန်တော်ကိုထိတ်လန့်သွားတယ်ဒါတွေကတိတိကျကျဒါ evidence ဖြစ်မှာပဲနောက်ပြီးတော့ညွှန်းထားပြီ ICJ တင်မကဘူး ICC လည်းဒီလမ်းကြောင်းဘက်ကိုတော့စတင်လိုက်ပြီဆိုတော့ဟိုပြတာပဲ
ဒါအပြင်ဒီတစ်ခေါက်အစီရင်ခံစာမှာနိုင်ငံတကာရာဇဝတ်မှုအမျိုးအစားထူးခြားမှုကိုလည်းဥအောင်မျိုးမင်းက
အရင်တော့ကတော့ကျွန်တော် 2018 ဒါပေမဲ့နောက်ပိုင်းမှာဖြစ်ပေါ်နေတဲ့ကိစ္စတွေကအဲ့ဒီတော့ကဖြစ်ပေါ်ခဲ့တဲ့ရာဇဝတ်မှုတို့လိုပဲ crime against humanity လို့ခေါ်တဲ့လူသားမျိုးနဲ့တခုလုံးထိခိုက်တဲ့အရာနောက်တစ်ခါအရင်လုံးကတိတ်ပြီးတော့နိုင်ငံတကာကမတုံးတဲ့ war crime လို့ခေါ်တဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုထိကိုသူကထုတ်ပေါ်ပြောသွားတာတွေ့ရတယ်။ဒါကတော့ကျူးလွန်မှုကတာမန်လူအမြောက်များကိုကျူးလွန်တာမကဘူးစစ်ပွဲကာလအတွင်းမှာကျူးလွန်တဲ့အရာမျိုးဖြစ်တဲ့အတွက်စစ်ပွဲဆိုင်ရာရာဇဝတ်မှုမြောက်နေတယ်ဆိုတာသူကတော့တင်ပြသွားတာပေါ့နော်။နောက်ထပ်ပြောသင့်တဲ့အချက်ကတော့ဒါမျိုးလုပ်နေတဲ့အတွက်နောက်ကဘာကြီးကဆက်ပြီးတော့တိမခံနိုင်တော့ဘူးဒါနဲ့ပတ်သက်ပြီးတော့နိုင်ငံတကာကဘယ်လိုမျိုးအရေးယူဆောင်ရွက်ဖို့တင့်နေဆိုတာပုံပုံလေးတိုက်တွန်းပြီးတော့ပြောဆိုဖို့တော်တော်လိုအပ်နေဘူးလို့ထင်တယ်
ဒီပေါ်မြန်မာစစ်ကောင်စီပြောခွင့်ရကိုမေးခဲ့ပေမဲ့မတုံ့ပြန်ခဲ့ပါဘူးဒေါက်တာခင်စောဝင်းကလည်
းသူတို့ကဒါမျိုးကိုတုံ့ပြန်ခဲ့တယ်လေဟိုတလောကတော့မဟုတ်မှတည်းသူတို့ဆွဆွဲပါတယ်ဆိုတော့သူတို့ကြေပါတယ်ဒီတော့ပဲနော်သူတို့လည်း defense ရလို့မရှိဘူးသူတို့ကအကုန်လုံးဘူးခံပါပဲဒါလည်းကျွန်တော်ဟိုကြိုးပြီးတော့တွေ့ထားရမယ်လေဟိုတော်တော်လေးကိုလုံးလာပရိယာစိုက်ပြီးတော့လုံးရမယ်ကိစ္စပါ
။ဥအောင်မျိုးမင်းကတော့ရှေ့ဆက်လုံနိုင်ဖို့လုံနေတာကိုအခုလိုထောက်ပြပါတယ
်။သူတို့ကိုယ်တိုင်ကကြီးညာထားတဲ့အမှုပေါင်း68ခုဆိုတာဒါကတကယ့်ကိုပြည့်စုံလုံလောက်ပြီးတော့တိကျတဲ့အမှုလို့ပြောလို့ရတယ်။ဒီအမှုတွေကိုစုဆောင်းထားတဲ့လူကတာဝန်ကျေစွာစုဆောင်းထားပြီးပြီ။တည်င်းပေးပို့တဲ့ပြည်တွင်းကပြည်သူလည်းတတိရှိရဲဝင်စွာနဲ့ပေးပို့ပြီးပြီ။အဲ့တော့ကျွန်တော်တို့ကနောက်တစ်ဆင့်စူးစမ်းဖို့ကစုဆောင်းထားပြီးတဲ့အချက်တွေကိုတရားရုံးမှာလက်ခံပြီးတော့အမှုဆွဲဖို့အဲ့ဒီဘက်မှာတော့ WIWN ကတော့လုပ်နိုင်မှာမဟုတ်ဘူး။ဒါပေမဲ့နိုင်ငံတကာမှာကျွန်တော်တို့ကိုစားပြုပြီးတော့လှုပ်ရှားနေတဲ့ NUG ကိုယ်စားလှယ်တွေဝန်ကြီးတွေတစ်ချိန်တည်းမှာလည်းအမှုမှန်ပေါ်ပေါက်ရေးတွေလှုပ်ဆောင်နေတဲ့ပြည်သူတွေနောက်တစ်ခါပြည်ပရောက်အဖွဲ့အစည်းတွေဥပဒေဖွဲ့တွေရဲ့အကူအညီပူးပေါင်းဆောင်ရွက်အများကြီးလိုပါမယ်။အခုဆိုရင်ကျွန်တော်တို့က Universal Jurisdiction ကိုခေါ်တဲ့နည်းလမ်းတစ်ခုကိုသုံးပြီးတော့ Argentina, Turkey နောက်တစ်ခါအခုဆိုရင် Indonesia မှာအစနော်ကျွန်တော်တို့အမှုဖွင့်နိုင်မှုစ조사တယ်အဲ့ဒါလေးမြန်မြန်ပေါ်အောင်လှုပ်ဆောင်ပြီးတော့အမှုဖွင့်ပြီးတော့ဒီရရှိထားတဲ့တက်တဲ့ထောက်ထားကိုအသုံးပြုနိုင်မှာအမှန်တရားကအမြန်ဆုံးလာပါတယ
်တကယ်တော့ပြီးခဲ့တဲ့ ICJ နိုင်ငံတကာတရားရုံးမှာမြန်မာအမှုကိုလက်ခံစစ်ဆေးဖို့မှာလေဒီ IIMM ဒါမှမဟုတ် WIWM အထောက်အထားတွေကိုအဓိကကိုကာဆုံးဖြတ်ခဲ့တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျ